ချင်းပြည်နယ်တွန်းဆက်မြို့မှာပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကကြောင်မောကနေပြီးတော့ရှွံ့လွန်နေပြိုကျလာတာဟာအဓိကဘလို့အချက်ကိုရှာဖွေတွေ့ရှိပါလဲရှင
်။ကျွန်တော်တို့စကန်တော့ချင်းပြည်နယ်မှာတော့ရှိတယ်ဒီဆုံးမပြောတဲ့တွန်းဆက်မြို့မှာတော့မရှိဘူးပေါ့လေ။ကျွန်တော်တို့တုံသန်းဒီရှိရတဲ့လောက်တော့ဒွန်လာပိုင်းတော့ကနေပြီးတော့တို့ဒီမြေပြိုမှုတွေဖြစ်တယ်ပေါ့။ဖြစ်တဲ့ချိန်ကျတော့အဲ့ဒီမြေပြိုမှုတွေကညီသားတွေကနေပြီးတော့မှတောင်ကြားချောင်းမှာပြေးပြီးတော့မှကံပုံစံမျိုးလေးဖြစ်နေတဲ့အနေထားပေါ့။ဆုံးမပြောတဲ့ဒီဩဂုတ်လ28ရက်နေ့မနေ့တနင်္လာနေ့ကဘွားအမကျွာလာတဲ့အနေထားနဲ့အဲ့ဒီတောင်ကြားချောင်းမှာရှိနေတယ်ပေါ့လေ။ဆုံးမပြောတဲ့ကံလို့ဖြစ်နေတဲ့ဥစ္စာဒီကံကညီကြီးဖြစ်တဲ့အတွက်ကြောင့်လို့ပြောမိုးရည်နဲ့ညီရပြော့ပြီးတော့မှဒီဆုံးမပြောတဲ့ရှင်နော်နေပုံစံမျိုးနဲ့ဒီရောဒီရောနှစ်ရောကိုဒီတီးမှုဖြစ်စဉ်ဖြစ်ပေါ်ခဲ့ပါ
။ဟုတ်ကဲ့ဆိုတော့မိုးလေဝသရဲ့ခမန်းချက်အရာနောက်ထပ်ပေါ့လေဒီတောင်ပေါ်ကနေဒီလိုရှွံ့လို့နေပြိုပြီးတော့ဆင်းလာဖို့အနေအထားဆိုရင်ရောဘလို့မျိုးတုံးသက်လို့ရမလဲရှင်ဘလို့အချက်တူတွေ့ရှိရပါလဲရှင
်ချင်းမိနေကတော့ကျွန်တော်တို့ဒီဆောင်းအောင်ပြောသလိုပေါ့ပုံမှန်မိုးရင်းဆိုရင်ကိုသူကမြေပြိုမှုကနှစ်ဆင်ဖြစ်နေတဲ့အနေအထားလေးတွေရှိတယ်သူရဲ့မြေအမျိုးအစားကလေကနုအမျိုးအစားဖြစ်နေတဲ့အချိန်ကျတော့မိုးရင်းကနဒီဆောင်းပြောတဲ့မိုးအစမပြည့်ရွာပြီဆိုရင်တော့သူကတော့မြေပြိုမှုအနေနဲ့အများဖြစ်နေတဲ့အနေအထားလေးရှိတဲ့အတွက်ကြောင့်မလို့မိုးအစမပြည့်ရွာပြီဆိုရင်တော့ဆောင်ပြောတဲ့ညီပြုံမှုတွေလည်းဖြစ်နိုင်ပါသေးတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီလိုမျိုးတောင်ပေါ်ကနေပြီးတော့ရွှွန်နုံနေပြိုကျလာပြီးတော့ရွာတွေကိုဖုံးလွှမ်းသွားတာမျိုးမဖြစ်အောင်ဘယ်လိုကြိုတင်ကာကွယ်ဖို့လိုမလဲရှင
်ဒီကတော့အချောင်းနဲ့အနည်းဆုံးတော့ဒီတရားနေရာပေါ်ဝေးလောက်မှာအဝူတွေဆောက်ပြီးတော့နေထိုင်နိုင်မယ်ပြီးတော့အောက်ခံမြေသားကလည်းကျွန်တော်တို့ဒီမှာကြောတဲ့အနေအထားတွေရွေးချယ်ပြီးတော့မှဒီဆိုင်မယ်ဆိုရင်တော့အာအဓိကတော့ကြိုတင်ကာကွယ်ခြင်းအနေနဲ့ပြုလုပ်ပြီးသားဒါမျိုးပေါ့နိဒီနေမြေရာနဲ့နည်းနည်းလေးဟိုတက်တန်းနေတဲ့အနေအထားရှိတဲ့ချိန်ကျတော့ဒီပြုံးမှုတွေကိုနေ့စဉ်ကြုံတွေ့နေရတဲ့အနေအထားလေးတွေအမှအကြည့်ပြီးတော့မှဒီဘယ်နေရာတော့ဒီမြေပြုံးမှုပြီးရနေနဲ့လုကင်းမလဲလုကင်းမဲ့နေရာဒီမှာတော့ကြွားတယ်မြို့တီတာတို့ကျူတင်ကာကွယ်ရေးနေဆောင်ရွက်ခြင်းအပြင်တော့ကျွန်တော်ဒီမြေပြုံးမှုပြီးရနေရနေပြီးတော့ကျူတင်ကာကွယ်ရေးလက်ထက်မှာပေါ့
ဟုတ်ကဲ့ဒီလိုအခြေအနေမျိုးတွေအတွက်စိုးရိမ်ရတဲ့ချင်းပြည်နယ်အတွင်းကနေရာတွေဆိုရင်ဘယ်နေရာတွေကအဓိကရှိနေမလဲရှင
်။ဟောတော့လည်းတော့ကျွန်တော်တို့ဟို landslide တို့မှာလို့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကဒီပို့ပြီးတော့ကြရတဲ့တရင်ပေါ့လေ။ထုတ်ပြန်ပေးနိုင်တဲ့အနေအထားရှိသေးတယ်။ဆောင်းပြောတဲ့ဒီမိုးကြီးမဲ့နေရာကွက်ပြီးတော့မိုးကြီးနိုင်တဲ့အနေအထားလေးတွေကျွန်တော်တို့တရင်ထုတ်ပြန်ရဲ့အလိုမျိုးဖြစ်တဲ့အချိန်မှာတော့ဒီမြေပြိုနိုင်တယ်ဆိုတဲ့ဒီ advisory အနေနဲ့တော့ကျွန်တော်တို့ကထည့်ပြီးတော့ကြီးညာပြီးတာပေါ့။ဘယ်နေရာမှာမဖြစ်မယ်ဆိုတဲ့အနေအထားလေးတွေတော့အခုချိန်ထိတော့ကျွန်တော်တို့ဒီထုတ်ပြန်မယ်ဆိုရင်ကျွန်တော်တို့မှာရှိတဲ့ဖြစ်ချရဲ human resource ကပေါ့လေ။ဒါတွေကလူနေသေးတဲ့အနေအထားလေးတွေရှိပါလား
။ဟုတ်ကဲ့အခုတွန်းဆက်မျိုးတွေကရွာတွေမှာတွေ့ရတဲ့ရွှွန်နုံတွေကတော်တော်လေးကိုထူထူထဲထဲနဲ့ဒီကြလာတာကိုကျွန်တော်ဓာတ်ပုံတွေမှာတွေ့ရပါတယ်။ဟုတ်ကဲ့ဒီရွှွန်နုံတွေကိုအလွယ်တကူရှင်းလို့လွယ်ပါမလားရှင်။တို့ဒီရွာတွေအားလုံးဟာပေါ့လေဒီအကုန်လုံးကိုအပီးကိုရွှေ့ပြောင်းလိုက်ရမလား။ဦးကျော်မို့ဦးတို့ဘလို့မျိုးတုံးသက်လို့ရမလဲရှင်။
ဒီလိုမျိုးတော့အပြည့်ကြုံထားပြီးပြီဆိုရင်တော့နေရာတွေကတော့ကျွန်တော်တို့ဒီ VN ရဲ့လွတ်တဲ့ looking တဲ့နေရာတွေကိုရွှေ့ပြောင်းတာတော့ဒီအကောင်းဆုံးပါပဲကျွန်တော်တို့ဒီသွားပြီးနဲ့ပတ်သက်ပြီးတော့မှ VN ရဲ့ကြားရောက်နိုင်တဲ့မြို့ဝင်တွေဆက်ပြီးဆိုရင်ဒီမျိုး VN ရဲ့ကြားရောက်ခဲ့တဲ့နေရာတွေကိုကြောင်ပြီးတော့မှအနာမြို့တွေရွာတွေတည်ဖို့အားတော့ဒါပို့ပြီးတော့ဒါတော့ဒီသွား VN ရဲ့ကျူတင်ကာကွယ်ခြင်းအပိုင်းတစ်ပိုင်းအနေနဲ့ပေါ့လေဟောင်းဖို့တင်နေဆိုတဲ့ဥစ္စာတွေပါပဲ
ဟုတ်ကဲ့ဦးကျော်မို့ခုလိုဖြစ်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်